Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဇွန်လ30ရက်နေ့တနင်္လာနေ့ညနေပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကသင်္ကီထိုက်ပါ
ကျမဧသနာကျော်ပါရှင်အီရန်နိုင်ငံမှာဆူနီစစ်သွေးကြွတွေရဲ့ထိန်းချုပ်မှုအောက်ကနေမြောက်ပိုင်းကဒီဂရိတ်မြို့ပြန်လည်ရရှိရတဲ့အီရန်စစ်လေယာဉ်တွေမနေ့ညတုန်းကဝင်ဟင်းကနေတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့ကြပါတယ်တရုတ်နိုင်ငံရဲ့အဓိကစိုးရိမ်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံကကူညီသွားမှာဖြစ်တဲ့အကြောင်းမြန်မာအစိုးရသမ္မတဦးသိန်းစင်ကတရုတ်နိုင်ငံခီးစဉ်တွင်မှကတိပေးပြောဆိုသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ဒီညနေပိုင်းမှာပြောပြပေးသွားပါမယ်မတ်တင်ကြီး
။ခောင်းပါပြီရှင်။မြန်မာနဲ့တရုတ်တို့ကြားမှာမဟာဗျူဟာကျတဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ကြဖို့သဘောတူလိုက်တဲ့အပေါ်မှာသုံးသပ်တင်ပြချက်တွေကိုသတင်းတွေကြီးညာပြီးမှပထမဆုံးတင်ပြပေးမှာပါ
။6月27号，习近平主席和来华访问的缅甸总统吴敦盛举行了会。
这样，两个在一起谈了，表官也好利也表加结巴。一看别人老多干扰，他们俩手表谈的比那文职主管更管秘密些，地表来把比。这看身边外个代表变成了前年呢，台南人家密码水平老多嘛，如果说这样老老干管那么的变比了，特别牛逼，所以找那个第二年干嘛点变比把没选。啊，可严重了，老宋也得了那个，没一天那叫那个年轻人家今年比较旺盛。
အီရန်နိုင်ငံနဲ့ဆီးရီးယားနယ်စပ်မှာအစ္စလာမစ်နိုင်ငံတော်တခုထူထောင်မာရေးဆိုပြီးတော့ကြေညာထားတဲ့ဆူနီစစ်သွေးကြွားတွေရဲ့ထိန်းချုပ်မှုအောက်ကနေမြောက်ပိုင်းကဒီဂရိတ်မြို့ပြန်လည်ရရှိဖို့အတွက်အီရန်စစ်လေယာဉ်တွေမနေ့ကညတုန်းကဝင်ဟင်းကနေတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့ပါတယ်။အီရန်အစ္စလာမစ်နိုင်ငံတော်ရဲ့ The Levant ISIL စစ်သွေးကြွားတွေဇွန်လအစပိုင်းကတင်းယူခဲ့တဲ့မြို့အများပြားထဲမှာအပါအဝင်ဖြစ်တဲ့ဒီဂရိတ်မြို့မှာဒီကနေ့တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေသေးပါအစ္စလာမ်ဘာသာကိုတစ္ဆာရှိတဲ့မွတ်စလင်တွေရဲ့အချုပ်အခြာအာဏာပိုင်ဆိုးတဲ့နိုင်ငံတော်တစ်ရဲ့ခေါင်းဆောင်ဟာသူတို့ရဲ့အကြီးအကဲအဘူဘာဂါအယ်ဘာဂဒါဒီဖြစ်တယ်လို့ ISIL အဖွဲ့ကတနင်္ဂနွေနေ့မှာပဲအွန်လိုင်းကနေကြေညာသွားခဲ့ပါတယ်။ပထမကမ္ဘာစစ်နောက်ပိုင်းမှာနှီးကုန်းချုပ်သွားတဲ့အော်တိုမန်အပိုင်းအစိုးရကိုဖော်ညွှန်းတဲ့အနေနဲ့အဲ့ဒီအစ္စလာမ်နိုင်ငံတော်တစ်ကလီဖေဆိုတဲ့အသုံးအနှုန်းကိုတွန်းခဲ့ကြတာပါ။ ISIL အဖွဲ့ကတချိန်ကတော့ Iraq Al-Qaeda ကွန်ရက်နဲ့ဆက်ဆက်မှုရှိပေမဲ့လည်းအစ္စလာမစ်နိုင်ငံတစ်ထူထောင်ကျင်တာနဲ့အမိန့်ကိုသွေးဖယ်ခဲ့တာတွေကြောင့် Al-Qaeda က ISIL ကိုဒီနေ့အစောပိုင်းမှာပဲဆွန့်ပစ်ခဲ့တာဖြစ်ပါလိမ့်ရှင်။
အပြစ်ခတ်တွေတိုးလာတဲ့ပါလက်စတိုင်းဒေသမှာဂါဇာကမ်းမြောင်ကနေပြစ်လိုက်တဲ့အနည်းဆုံးဒုံးကျည်14လုံးအစ္စရေးတောင်ပိုင်းကိုကျရောက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါရတယ်။ဒုံးကျည်ကမီးလောင်မှုကြောင့်အိမ်နှလုံးထိခိုက်ပျက်စီးပြီးလူ2ဦးအထိတ်တလန့်ဖြစ်ခဲ့တဲ့အတွက်ဆေးရုံတင်ထားရတယ်လို့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါရတယ်။ဂါဇာကမ်းမြောင်ကပြစ်လွတ်တဲ့ဒုံးကျည်အများစုကအကြမ်းထည်လက်လုပ်ပစ္စည်းတွေနဲ့လုထားတဲ့အတွက်ကြီးကြီးမားမားပျက်စီးမှုမဖြစ်စေပေမဲ့နေဆက်မှနေထိုင်တဲ့အစ္စရေးလူအဖွဲ့အစည်းကိုထိတ်လန့်စေပါရ။ဒါရီကိုလက်တုံပြန်တဲ့အနေနဲ့အစ္စရေးကစစ်သွေးကြွပြစ်မှတ်12ခုကိုလေကြောင်းကတိုက်ခိုက်ခဲ့တယ်လို့စစ်ဖက်ကပြောပါရယ်ပြစ်မှတ်တွေဟာဖုံးကွဲထားတဲ့ဒုံးကျည်လွတ်တဲ့နေရာထုတ်လုတဲ့နေရာတွေအပါအဝင်အကြမ်းဖက်မှုတွေလုပ်တဲ့နေရာလို့အစ္စရေးစစ်တပ်ကသတ်မှတ်ထားတဲ့နေရာတွေပါဝင်ပါတယ်လို့စစ်တပ်ကပြောပါရယ
်ပါကစ္စတန်နိုင်ငံမှာအာဖဂန်နေဆက်ကဒေသခံတန်တဝက်ကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ပြီးတော့ဝေဟင်းကနေလည်းနှစ်ပတ်ကြာဘုံကျဲတိုက်ခိုက်ပြီးတဲ့နောက်မှာအဲဒီကတာလီဘန်တွေရဲ့အခိုင်အမာခြေကုပ်စခန်းတွေကိုမြေပြင်စစ်ဆင်မှုတွေစတင်လိုက်ပြီလို့ပါကစ္စတန်စစ်တပ်ကပြောပါရယ်။ပါကစ္စတန်နဲ့အာဖဂန်နစ္စတန်နှစ်နိုင်ငံလုံးမှာလှုပ်ရှားနေတဲ့စစ်သွေးကြောအဖွဲ့တွေကိုမြောက်ပိုင်းဝါဇီရစ်တန်ဒေသကတာလီဘန်တို့ရဲ့အဓိကခြေကုပ်ယူရာမီရာရှမ်းမြို့မှာတိုင်ဝင်တိုင်တွေအရှောက်ဖွေမှုတွေဒီကနေ့ပဲစတင်လှုပ်ဆောင်နေတယ်လို့စစ်တပ်ကပြောသွားတာပါအစပိုင်းစစ်ဆင်မှုမှာစစ်သွေးကြွ15ဦးသေဆုံးသွားတယ်လို့စစ်တပ်ကဆိုပါတယ်ဇွန်လ15ရက်မှာလေကြောင်းစစ်ဆင်မှုတွေစတင်ကြတဲ့အချိန်တော့မတင်ကဝယ်စစ်သွေးကြွအယောက်300ကျော်သေဆုံးသွားခဲ့ပြီဖြစ်တယ်လို့လည်းစစ်တပ်ကပြောပါတယ်ဒါပေမဲ့အခုလိုမျိုးစစ်တပ်ရဲ့လုပ်ရက်ကြောင့်အမျိုးသမီးနဲ့ကလေးအများစုပါဝင်ဒေသခံ9သိန်းနီးပါးအိုးရင်ဆုံးခွာပြေးခဲ့ကြရပါတယ်အဲဒီအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရတဲ့သူတွေအတွက်စားရည်ရိတ်ခါပြေးဝအောင်ထောက်ပံ့နိုင်ဖို့ထောက်ပံ့ငွေဒေါ်လာ8သန်းအပိုဆောင်ပြီးတော့ပေးအပ်ခဲ့လို့အမေရိကန်ပြည်ထောင်စုကအရင်တစ်ပတ်ကပဲကြေညာချက်ထုတ်ထားတာပါပါကစ္စတန်ရဲ့မဟာမိတ်နိုင်ငံတွေအထူးသဖြင့်အမေရိကန်ပြည်ထောင်စုဟာအဲ့ဒီမြောက်ပိုင်းဝါဇီရစ်တန်ဒေသကနေပြီးတော့တာလီဘန်တွေရဲ့ခြေကုပ်စခန်းတွေကိုရှင်းလင်းပစ်ဖို့အတွက်ပါကစ္စတန်အစိုးရကိုနှစ်ပေါင်းများစွာတိုက်တွန်းနေကြတာဖြစ်ပါလေရှင်
ယူကရိန်းရှေ့ပိုင်းမှာအပြည့်ရဲ့တပ်တန်းကုံဆုံးဖို့နီးကပ်လာတာနဲ့အမျှရုရှားအနေနဲ့ဥရောပသမဂ္ဂရဲ့ပိတ်ဆို့မှုအသစ်တွေကိုရှောင်ရှားနိုင်ဖို့ယူကရိန်းရုရှားပြင်သစ်နဲ့ဂျာမနီခေါင်းဆောင်တွေဟာထပ်ပြီးဆွေးနွေးကြဖို့အစီအစဉ်ရှိပါတယ် ခေါင်းဆောင်လေးဦးနှစ်နာရီကြာတယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီးတဲ့နောက်သူဇွန်လ20ရက်နေ့မှာကြေညာခဲ့တဲ့အပြစ်ခတ်ရရေးဟာအနည်းဆုံးတနင်္လာနေ့ညအထိတော့ခံမယ်လို့ယူကရိန်းသမ္မတပက်ထရိုပရိုရှန်ကိုကမနေ့ကပြောသွားပါတယ်ယူကရိန်းအရှေ့ပိုင်းကရုရှားလိုလာတူခွဲထွက်ရေးသမားတွေကိုရုရှားအနေနဲ့သူ့ရဲ့ဩဇာကိုမသုံးရင်ဥရောပသမဂ္ဂကပိုပြီးပြင်းထန်တဲ့ဒဏ်ခတ်မှုတွေလုပ်မယ်လို့ချိန်ချောက်နေတာပါ။ခေါင်းဆောင်တွေကရုရှားသမ္မတဗလာဒီမီဒီယာမီယာပူတင်တို့ကိုသူတို့အနေနဲ့ရလက်ကိုတနင်္လာနေ့မှာရဖို့မျှော်လင့်တဲ့အကြောင်းပြောထားတယ်လို့ပြင်သစ်သမ္မတဖရန်ဆွာအော်လုံးရဲ့ရုံးကပြောပါတယ်။
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေမြန်မာနယ်ဒေသတွေတွင်သတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။တရုတ်နိုင်ငံရဲ့အဓိကစိုးရိမ်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအကူအညီသွားမှာဖြစ်တဲ့အကြောင်းမြန်မာအစိုးရသမ္မတဦးသိန်းစင်ကတရုတ်နိုင်ငံခီးစဉ်တွင်မှကတိပေးပြောဆိုခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟွန်လီက VOA ကိုပြောပါရီ။ဒါမှမဟုတ်လည်းတရုတ်နိုင်ငံရဲ့အဓိကစိုးရိမ်မှုတွေဟာဘာတွေဆိုတာကိုတော့နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟွန်လီကရှင်းရှင်းလင်းလင်းပြောမသွားခဲ့ပါဘူး။တရုတ်နိုင်ငံနဲ့ဒေတာရင်းနိုင်ငံတွေကြားမှာရေပိုင်တဲ့အငင်းပွားမှုတွေနဲ့တင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲအာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့မြန်မာအစိုးရသမ္မတဦးသိန်းစိန်တရုတ်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်ကတော့တရုတ်နဲ့မြန်မာနှစ်နိုင်ငံစလုံးဟာဖွံ့ဖြိုးရေးနဲ့ပြုပြင်ပြောင်းလဲရေးလမ်းကြောင်းပေါ်မှာရောက်ရှိနေပြီးတော့နှစ်နိုင်ငံပြည်သူတွေရဲ့အကျိုးအတွက်အစဉ်အလာမပြတ်နီးနီးကပ်ကပ်လက်တွဲဖို့အဓိကပြောဆိုသွားခဲ့ပါတယ်။တနင်္ဂနွေနေ့ကတော့မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနအောင်လွင်ဟာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်းရည်နဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတွေ့ဆုံခဲ့တဲ့အကြောင်းတရုတ်အစိုးရရဲ့စင်ဝါသတင်းမှာဖော်ပြထားပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်ကနယ်မြေအငင်းပွားမှုမှာဓာတ်ရိုက်ဆွေးနွေးညှိနှိုင်းပြီးတော့ဖြေရှင်းတဲ့လို့နှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေကသဘောတူခဲ့ကြသလိုဒေတာရင်းငင်းငယ်ရင်းနဲ့တည်ငြိမ်ရေးအတွက်တရုတ်နဲ့အာဆီယံပူးပေါင်းဖို့လိုအပ်တဲ့အကြောင်းလည်းသူတို့ဆွေးနွေးခဲ့ကြပါတယ်ရှင့်။
အခုအပတ်အတွင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘစ်ရှော့မြန်မာနိုင်ငံနဲ့လာအိုနိုင်ငံကိုပထမဆုံးချိန်တွားရောက်မယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။မြန်မာနိုင်ငံကိုအင်္ဂါနေ့မှာရောက်မယ်၊နှစ်ရက်ကြာလည်ပတ်မယ်လို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောပါတယ်
။ Oh, she'll be leaving tomorrow. Travel up there. Now she's leaving on Tuesday.Yeah, now she's in Burma for 2 days.
မြန်မာနိုင်ငံမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်အပါအဝင်သမရဦးသိန်းစိန်နဲ့မြန်မာအစိုးရအဖွဲ့ဝင်တွေကိုတွေ့ဆုံမယ်လို့ပြောပါရယ်။လာအိုနိုင်ငံမှာတော့ပညာရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုအမျိုးသမီးစွမ်းဆောင်မှုမြင့်မားရေးတွေဟာအဓိကဦးစားပေးတွေဖြစ်မယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါရယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးပြုပြင်ပြောင်းလဲရေးအထူးသဖြင့်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးရရှိဖို့အတွက်ပညာရေးအခွင့်အလမ်းတွေများများရဖို့ဩစတြေးလျအနေနဲ့အရေးကြီးတဲ့အခန်းကဏ္ဍပါဝင်နေပါရယ်။ဒီလိုအလဲပတ်ခီးစဉ်အတွင်းမှာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတာနဲ့ဒီနှစ်အတွက်အာဆီယံဥက္ကဋ္ဌရာထူးအတွက်ဩစတြေးလျထောက်ခံမှုကိုဆက်ပြီးပြသွားမယ်လို့ပြောပါတယ်။နောက်ပြီးဩစတြေးလျစီးပွားရေးကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုတိုးတက်စေဖို့မြန်မာနဲ့ဩစတြေးလျအစိုးရတွေအနေနဲ့ဘာတွေလုပ်ပေးနိုင်မလဲဆိုတာကိုမေးမြန်းသွားပါမယ်။မငြိမ်သက်မှုတွေဖြစ်နေတဲ့ရခိုင်ပြည်မှာလုံခြုံရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်တွေအတွက်ဩစတြေးလျကငြိမ်ငြိမ်းချမ်းချမ်းဖြေရှင်းဖို့တိုက်တွန်းသွားမယ်လို့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြပါတယ်။မနေ့ကလည်းဩစတြေးလျနိုင်ငံသားရေးဝန်ကြီးဘော့ဒ်ကမြန်မာနိုင်ငံကိုနှစ်ရက်ကြာလည်ပတ်ခဲ့ပါတယ်။ဒေါက်တာဆန်းစုကြည်လည်းမနေ့ကဩစတြေးလျကိုတွားရောက်လည်ပတ်ခဲ့ပါခင်ဗျာ။
တောင်ကိုရီးယားနိုင်ငံမှာကျင်းပဖို့ရှိတဲ့အာရှအားကစားပွဲတော်မတိုင်ခင်မှာဒေတာရင်းအနေအထားကိုပြန်လည်ရင်ကြားစေရေးအနေအထားမျိုးဖြစ်အောင်လုပ်ဆောင်တဲ့အနေနဲ့တောင်ကိုရီးယားကအမေရိကန်နဲ့နှစ်ပတ်လည်ပူးရဲစည်ရေးလေ့ကျင့်မှုလုပ်ဆောင်မှာကိုဖျက်သိမ်းလိုက်ဖို့မြောက်ကိုရီးယားကဒီကနေ့ပဲတောင်းဆိုသွားပါတယ်။ဤချုံမျိုးတော်မှာစက်တင်ဘာလ19ရက်နေ့ကနေအောက်တိုဘာလ4ရက်နေ့ထိအာရှအားကစားပွဲတော်ကျင်းပဖို့စီစဉ်ထားတာပါ။အမေရိကန်နဲ့ပူးရဲစည်ရေးလေ့ကျင့်မှုလုပ်ဆောင်တာဟာထိုးစစ်ဆင်ဖို့ပြင်ဆင်တာဖြစ်လို့ဒီဩဂုတ်လမှာလုပ်ဆောင်မဲ့အမေရိကန်ကိုရီးယားစည်ရေးလေ့ကျင့်မဲ့စီစဉ်ကိုချက်ချင်းဖျက်ဆီးခြင်းနဲ့လို့မြောက်ကိုရီးယားအစိုးရကသတင်းဌာနမှာမြောက်ကိုရီးယားကာကွယ်ရေးကော်မရှင်ရဲ့ကြေညာချက်မှာပြောထားပါတယ်။ဒါပေမဲ့ဒီအစီအစဉ်တိုင်းတောင်ကိုရီးယားမလိုက်နိုင်ဘူးဆိုရင်မြောက်ကိုရီးယားကဘယ်လိုတုံ့ပြန်မလဲဆိုတာတော့ရေးမထားပါဘူးရှင်
။တရုတ်ပြည်အနောက်ပိုင်းရှင်းကျန်းဒေသမှာတရားရုံးကလူ133ယောက်ကိုအကြမ်းဖက်မှုအပါအဝင်အခြားဆွဲချက်တွေနဲ့ထောင်ဒဏ်အပြစ်ပေးလိုက်တယ်လို့တရုတ်သတင်းဌာန website ကပြောပါတယ်။ကက်စကာဒေတာဆိုင်ရာတရားရုံးကလူ၄ဦးကိုထောင်ဒဏ်တသက်အပါအဝင်လူ133ဦးကိုအများရှိမှစီရင်ခဲ့တယ်လို့ tn.net အစီရင်ခံစာကိုမနေ့ကထုတ်ပြန်ပါတယ်။တယန်ဇာတာပေါ်ကျွယ်ဝပြီးဒေတာကန်ဝီဂါမွတ်စလင်လူနည်းစုနေထိုင်ရာဒေတာမှာယခုလပိုင်းအတွင်းအကြမ်းဖက်မှုတွေမြင့်မားလာပြီး တရုတ်အစိုးရကအကြမ်းဖက်မှုလို့သတ်မှတ်ထားတဲ့ကိစ္စတွေကိုဖြိုခွဲဖို့တစ်နှစ်ကြာလှုပ်ဆောင်နေတာပါရှင်းကျန်းဒေသမှာအကြမ်းဖက်မှုတွေကိုနှိမ်နင်းခဲ့တဲ့ပြီးခဲ့တဲ့လမှာပဲလူအနည်းဆုံးလူ380ကိုထိန်းသိမ်းထားလိုက်ပါတယ် Direct from Washington The Voice
of America The VOA ထိတ်တဲရောက်တဲ့ရင်းတွေကိုမဲ့ရေးတန်တာကျော်နဲ့ကိုငင်းချန်းတို့ကြီးညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ barmis.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်မြန်မာသမ္မတဦးသိန်းစိန်ရဲ့၄ရက်ကြာတရုတ်နိုင်ငံခီးစဉ်အတွင်းတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံရမှာနှစ်နိုင်ငံကြားမဟာဗျူဟာကျတဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ဖို့သဘောတူခဲ့ကြသလိုတရုတ်နိုင်ငံရင်ဆိုင်နေရတဲ့အဓိကပြဿနာကြီးတွေမှာမြန်မာကရပ်တည်ပေးမယ်လို့တရုတ်ဘက်ကယုံကြည်ကြောင်းတရုတ်သမ္မတကပြောကြားခဲ့ပါတယ်။အာဆီယံလက်ချာဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေတဲ့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံတို့ကြားဆက်ဆံရေးအပေါ်အခက်အခဲတွေရဲ့အမြင်ကိုတော့ဒေါက်ခင်မျိုးသက်ကတင်ပြပေးပါမယ်ရှင်။
သမရဦးသိန်းစင်ရဲ့တရုတ်နိုင်ငံ၄ရက်ခီးနောက်ဆုံးနေမှာပဲတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရဟုန်လေးကတရုတ်နဲ့မြန်မာနှစ်နိုင်ငံကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေနက်နက်ရှိုင်းရှိုင်းလှုပ်ဆောင်သွားဖို့နဲ့နှစ်နိုင်ငံဆက်ဆံရေးတိုးမြင့်သွားဖို့နှစ်နိုင်ငံခေါင်းဆောင်တွေကြားသဘောတူညီမှုရခဲ့တယ်လို့ပြောကြားခဲ့ပါတယ်
။6月27号，习近平主席和来华访问的缅甸总统吴敦盛
တရုတ်နဲ့မြန်မာနှစ်နိုင်ငံဟာရင်းနှီးတဲ့အင်းနှီးချင်းတွေဖြစ်တယ်လို့တူညီတဲ့ပန်းတိုင်လည်းရှိပြီးမြန်မာနိုင်ငံမှာတရှိခိုင်မြဲတဲ့ငြိမ်းချမ်းမှုနဲ့တည်ငြိမ်မှုရဖို့တရုတ်သမ္မတရှီကျင့်ပင်ကမျှော်လင့်ထားတယ်လို့နိုင်ငံရဲ့အခြေအနေနဲ့လမ်းရောညှိချွေရှိတဲ့ဖွံ့ဖြိုးမှုရအောင်ဆက်လုပ်နေမယ်လို့ယုံကြည်ကြောင်းပြောသွားတာပါလက်ရှိရှုပ်ထွေးပြီးပြောင်းလဲနေတဲ့နိုင်ငံတကာအနေအထားအောက်မှာလည်းတရုတ်နဲ့မြန်မာနှစ်နိုင်ငံဟာပြောင်းလဲမှုတွေနဲ့အတူတိုးတက်မှုတွေရှိနေတာမို့နှစ်နိုင်ငံစလုံးအရင်ပုံစံတိုင်းသွေးစည်းညီညွတ်စွာနဲ့မပြောင်းလဲတဲ့ဆက်ဆံရေးလမ်းကြောင်းပေါ်မှာကိုယ့်လူမျိုးအကျိုးစီးပွားအတွက်လှုပ်ဆောင်သင့်ပါတယ်လို့ဆိုပါတယ်။တရုတ်နိုင်ငံဟာမြန်မာနဲ့ဆက်ဆံရေးတိုးမြှင့်တဲ့မူဝါဒကိုပုံမှန်ကျင့်သုံးနေပြီးမိတ်ဆွေဖြစ်တဲ့ကာလအတော်ကြာရပ်တည်ခဲ့ရမှာမြန်မာဘက်ကတရုတ်ရဲ့ရေရှည်ပံ့ပိုးမှုကိုလက်ခံကျေနပ်တယ်လို့တရုတ်ရဲ့စိုးရိမ်စိတ်ပူစရာအဓိကပြဿနာကြီးတွေမှာတရုတ်ကိုထောက်ခံပံ့ပိုးပေးမယ်လို့ယုံကြည်ကြောင်းလည်းပြောကြားခဲ့ပါတယ်။တရုတ်အစိုးရဘက်ကဘာပြဿနာလို့တိတိကျကျထုတ်ဖော်မပြောဆိုခဲ့ပေမဲ့တရုတ်နိုင်ငံဟာမြန်မာနိုင်ငံကိုအာရှဒေသတွင်အဓိကထောက်ပံ့ပေးနေတဲ့ဂျပန်နဲ့ရောအာဆီယံနိုင်ငံတချို့နဲ့ပါနေမြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေရှိနေတာပါအခုလိုချင်းနေမျိုးမှာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူနေတဲ့မြန်မာနိုင်ငံကတရုတ်ဘက်ကနေရက်တည်မယ်ဆိုရင်ဒေသတွင်အမြင်မှားစရာတွေနဲ့စိန်ခေါ်မှုတွေဖြစ်လာမလားလို့အများကတွက်ဆနေကြပါတယ်တရုတ်နိုင်ငံအခြေစိုက်မြန်မာနိုင်ငံနဲ့ဒေသဆိုင်ရာအရေးလေးလာသုံးသပ်သူဒေါက်တာလှကျော်စောကတော့မြန်မာနိုင်ငံအတွက်တော့အများထင်တယ်လို့အဖို့ထစ်တွေဖြစ်မလာနိုင်ဘူးလို့တွက်ဆပါတယ
်တရုတ်အနေနဲ့ဗီယက်နမ်နဲ့ကိုဟိုဖိလစ်ပိုင်နဲ့ရောဟိုပရိပခါရီပြဿနာတွေကြီးမားနေတာမှန်တယ်အဲ့ဒီဟာကနောက်ဒီနှစ်နိုင်ငံလုံးကလည်းအာဆီယံနိုင်ငံတွေဖြစ်တာ哦ဒါကြောင့်မလို့ဒီပရိပခါဖြစ်အော်ကြီးမားနေတာတော့မှန်တယ်သို့တော်လည်းအာဆီယံနိုင်ငံတစ်ခုလုံးနဲ့ဖြစ်တာမဟုတ်ဘူးလေအဲ့တော့အာဆီယံနိုင်ငံတွေရဲ့အားလုံးရဲ့ပြဿနာကအားလုံးသဘောတူညီချက်ရှိမှဘာကိစ္စမှမဆိုဆုံးဖြတ်ရတာဖြစ်တော့ဒီအာဆီယံဥက္ကဋ္ဌရဲ့ဟိုနည်းကအရေးကြီးတယ်ကမ္ဘောဒီးယားအာဆီယံဥက္ကဋ္ဌလောက်တုန်းကလည်းဒီလိုပဲဖိလစ်ပိုင်နဲ့ပြဿနာတက်ဖူးတာပဲအဲ့တော့ကျန်တဲ့နိုင်ငံတွေလည်းကြာတော့တရုတ်နဲ့ဆက်ဆံရေးကတော်တော်ကောင်းနေတာဖြစ်တာ
တရုတ်ကအမေရိကန်ပြည်ထောင်စုရဲ့ဒေသရင်းလွှတ်မှုမှုကိုစိုးရိမ်နေချိန်မှာအမေရိကန်ရဲ့ပံ့ပိုးကူညီမှုကိုရလာနေတဲ့မြန်မာနိုင်ငံကနေတရုတ်နဲ့ဆက်ဆံရေးတိုးမြှင့်ဖို့လှုပ်လာတာမျိုးအခုမြန်မာသမ္မတရဲ့တရုတ်နိုင်ငံခီးစဉ်ဟာအောင်မြင်မှုရှိမယ်လို့လည်းသုံးသပ်ပါတယ
်တရုတ်ပြည်ကတချို့ပညာရပ်တွေရောဘာတွေရောနည်းနည်းသူတို့စိတ်ပူပန်နေတာကဗမာပြည်ရဲ့ကိုအနောက်နိုင်ငံနေเนาะအမေရိကန်အပါအဝင်အနောက်နိုင်ငံနေဝေါကနေဝင်လာတဲ့ဟာသူတို့ကိုများဥတီတလားပေါ့တရုတ်ကအမေရိကန်ရဲ့ဒီအာရှတိုက်ကိုတိတ်ဝင်လာတဲ့ခြေလမ်းဟာသူတို့ရဲ့တိုးတက်ဖွံ့ဖြိုးရေးကိုထိမ့်သိမ့်ဖို့ထိမ့်ချုပ်ဖို့လို့သူတို့ကမြင်တယ်လीဒါကြောင့်ဗမာပြည်ကိုဝင်လာလဲအဲ့လိုဖြစ်တဲ့အတွက်သူတို့ဘက်ကတစုံတရာထိခိုက်လေမလားနစ်နာလေမလားလို့ပူပန်တဲ့လူတွေပူပန်တယ်အဲ့ဒါကိုဥသိမ့်စိန်ကလာပြီးပြည်ဟာပြည်ရောင်းဖြစ်အောင်လုပ်တဲ့အတွက်တရုတ်နဲ့ဆက်ဆံရေးမပြတ်ကောင်းမွန်နေရပါစေမယ်ဆိုတဲ့သဘောမျိုးလားအာမခန္ဓာဖြစ်တဲ့အတွက်တရုတ်ဘက်ကလည်းတော်တော်ကျေနပ်ပုံရပါတယ်ဒီအတွက်တော့ဦးသိန်းစိန်တို့အများရတယ်လို့ပြောရမှာပေါ့
အခုမြန်မာသမ္မတရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာပဲတရုတ်သမ္မတရှီကျင်းပင်ကိုမြန်မာနိုင်ငံကိုလာရောက်လေပတ်ဖို့အတွက်သမ္မတဦးသိန်းစိန်ကဖိတ်ကြားခဲ့ပါတယ်
ဒေါက်ခင်မျိုးသက်တင်ပြပေးခဲ့တာပါရှင်အခုတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်တဲ့ကိုလွှတ်တော်မှာတည်ပြလိုက်တဲ့အကြောင်းတင်ပြပေးပါမယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်တဲ့အဖြစ်သမရအမည်တင်သွင်းထားတဲ့ရခိုင်ပြည်နယ်လွှတ်တော်ရဲ့တမတော်သားကိုစလဲဘိုးချုပ်မောင်မောင်အုံးကိုဒီကနေ့မှာပဲရခိုင်ပြည်နယ်လွှတ်တော်ကပြည်နယ်ဝန်ကြီးချုပ်အဖြစ်ကန့်ကွက်သူမရှိအတည်ပြလိုက်ပါပြီရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုပြည်သူတွေရွေးကောက်တင်မြှောက်တဲ့ရခိုင်တိုင်းရင်းသားဖြစ်စေခြင်းတဲ့အကြောင်းရခိုင်ပြည်နယ်လွှတ်တော်မှာကိုယ်စားလှယ်ရေးအတွက်အများဆုံးရထားတဲ့ရခိုင်အမျိုးသားပါတီ ANC ကကြေညာချက်တစ်စောင်ထုတ်ခဲ့သေးတာပါဘိုးကျုံမောင်မောင်ကိုဒီလ20ရက်နေ့ကမှရခိုင်ပြည်နယ်လွှတ်တော်ရဲ့တပ်မတော်သားကိုယ်စားလှယ်အဖြစ်ကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်ခံလိုက်တာဖြစ်ပြီး9ရက်အကြာ25ရက်နေ့မှာသမရဦးသိန်းစိန်ကရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်အစိုးပြုခဲ့တာပါသူကိုကန့်ကွက်လူသူတွေကို2ရက်တိတိအချိန်ပေးခဲ့ပေမဲ့ရခိုင်ပြည်နယ်လွှတ်တော်ကကန့်ကွက်မဲမရှိနဲ့ဒီကနေ့တညီတညွတ်ထဲပြည်နယ်ဝန်ကြီးချုပ်အဖြစ်အတည်ပြုလိုက်ကြတာဖြစ်ပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်ကြမ်းကြိမ်မဲ့ရက်တော့အတိအကျမသိရသေးဘူးလို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်သူဦးအောင်မြကျော်ကအခုလိုပြောပါတယ်။အဲ့
ဒီဘိုးဆိုးမောင်မောင်ကိုဝန်ကြီးချုပ်အဖြစ်အတည်ပြုလိုက်တဲ့ဆိုတဲ့ကျွမ်းညာချက်ကိုကျောင်းရတဲ့ perform မျိုးပါပဲ။25ရက်နေ့ကကျွန်တော်တို့မြတ်တော်မှာသမဏကဆုပြုတော်ပင်တယ်။28ရက်နေ့ကဝင်းရှိုးမောင်မောင်ကိုကျန်ကွန်းလေးလူရှိတယ်ဆိုရင်ကျန်ကွန်းဆိုတော်ပင်လို့ရတယ်။နောက်ဆုံးထားတဲ့ပင်လို့ရတယ်ဆိုတဲ့ဥပဒေကြီးကပြောတယ်။အဲ့ဒါမှာ28ရက်နေ့အချင်းကိုသူ့ကိုကျန်ကွန်းလေးလက်တော်ဆိုတယ်ခူမာမရှိတဲ့အတွက်ကြောင့်ဒီနေ့တော့အဲ့ဒါကိုအတည်ပြုလိုက်တဲ့ perform မျိုးဒီလက်တော်မှာအတည်ပြုတာပဲရှိပါသေးတယ်။သူကဒီအတည်ပြုချက်ကိုသမဏစီဒီတခါကျနေလက်တော်ဥက္ကဋ္ဌကသမဏစီပို့ရအောင်။သမဏစီကခန်းအန်တော်အလားမင်းထုတ်ပြန်တဲ့စာဒီကိုရောက်ပြီးမှဟိုဟာဝန်ကြီးချုပ်ကကျင်းသစ်စာချင်းဆိုပြီးမှသူကဝန်ကြီးချုပ်ဖြစ်မှာပါ
။ဘိုးချုပ်မောင်မောင်အောင်ဟာဆိုရင်နေဆက်ရေးရဒုတိယဝန်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်ကရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီအတွင်းရေးမှုနဲ့ပြည်ထောင်စုအဆင့်အရေးပေါ်ပေါင်းစပ်ညှိနှိုင်းရေးဌာန ECC ရဲ့ဒုတိယဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဝန်ကြီးချုပ်အဖြစ်အနေနဲ့ကတော့နိုင်ငံတကာမှာမျက်နှာပန်းမလှဖြစ်နေရတဲ့လက်ရှိရခိုင်ပြည်နယ်အတွင်းကလူမျိုးရေးပြည်ပခါတို့ကိုကင်တွယ်လာရမှာဖြစ်တာမို့စောင့်ကြည့်ချရမယ်အနေထားလို့လည်းလွှတ်တော်အမတ်တွေကပြောကြပါတယ်။အခုဗိုလ်ချုပ်မောင်မောင်ကိုရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်ခန့်အပ်တာဟာဆိုရင်တမရော်သားကိုစလဲရီတဲကဒုတိယမြောက်ပြည်နယ်ဝန်ကြီးချုပ်လည်းအဖြစ်လည်းဖြစ်ပါတယ်။လက်ရှိကရင်ပြည်နယ်ဝန်ကြီးချုပ်ဗိုလ်မှူးချုပ်စောမင်းဟာဆိုရင်လည်းတမရော်သားကိုစလဲကနေခန့်အပ်ထားသူဖြစ်ပါလေရှင
်။မြန်မာနိုင်ငံရဲ့ကျန်းမာရေးလောကမှာယောဂလက္ခဏာခွဲခြမ်းဆိပ်ဖြာရမှာလွှဲမနေတာတွေအနာတခြားစစ်တခြားဖြစ်ရလေရှိတတ်တာတွေဟာဆရာဝန်သမားတော်တွေရဲ့ပေါ်ဆမှုလားလူနာတွေအနေနဲ့ကိုယ့်အခွင့်အရေးကိုအပြည့်အဝမရနိုင်ကြသေးတာကြောင့်လားဆိုတာကိုအင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က012-32-38-5554ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်စေ mp3 အသံဖိုင်နဲ့ဖြစ်စေကျွန်တော်တို့ထံကိုဓာတ်ရိုက်ပေးပို့နိုင်ကြပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်ပါဝင်ဆွေးနွေးကြဖို့တော်ရရှင်များအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်အခုကတော့မြန်မာသတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါပါဒီအပိုင်းအတွင်းတိုက်ပွဲဖြစ်ပွားနေတဲ့ရှမ်းပြည်မြောက်ပိုင်းကျေးသီးမြို့နယ်တဲကိုအစိုးရတပ်ဖက်ကစစ်အင်အားတွေအလုံးရင်းနဲ့ဖြစ်တင်းနေပြီးနှစ်ဖက်တိုက်ခိုက်တာတွေရပ်တန့်နိုင်မှုအတွေ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုအကြောင်းကြားထားပါတယ်။ငြိမ်းချမ်းရေးလုပ်ငန်းကော်မတီကတော့နိုင်ငံတော်သမ္မတဆီကိုအမြန်ဆုံးတင်ပြဖို့ပြင်ဆင်ထားတယ်လို့လည်းတာဝန်ရှိသူကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်တက်မတော် SSA မြောက်ပိုင်းလိုလူတီများတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့အစိုးရတပ်ဖွဲ့တို့ဟာကျေးသီးမြို့နယ်တပ်ဖာဆောင်တံတားအနီးမှာဒီလ26ရက်နေ့ကနေစပြီးတိုက်ပွဲတွေရက်ဆက်ဆိုးသလိုဖြစ်ပွားနေခဲ့တာဖြစ်ပါတယ်။တင်းင်းကနွေနေ့မနက်ပိုင်းကတော့ရှမ်းတပ်ဖွဲ့စခန်းကိုအစိုးရတပ်ဖက်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ညနေပိုင်းမှာလည်းချောင်းပြောင်းပစ်ခတ်တာတွေရှိခဲ့တယ်လို့ SSPP SSA မြောက်ပိုင်းရဲ့အထွေထွေအတွင်းရေးမှူးစက်ခွန်ဆိုင်ကပြောပါတယ်။လောလောဆယ်တိုက်ပွဲဖြစ်ပွားတဲ့နေရာကိုအစိုးရတပ်ဘက်ကအင်အားအလုံးရင်းနဲ့ဝင်ရောက်လာနေတယ်လို့လည်းအထွေထွေအတွင်းရေးမှူးစက်ခွန်ဆိုင်ကပြောပါတယ်
။တိုက်ပွဲဖြစ်ရောအဲ့ဒီမှာခလာရ7နှစ်နော်တရင်လုံးပါဆောင်တိုက်ပွဲနေ့မှာထပ်ဖြစ်လိုက်တယ်။ခလာရ48 你那些呢？当然，当然弄呗，他上我他批了的。到看了呀，我的车个是装的，他批了的。然后看了呀，那个里个经过道路都要标的，哎，都要标过，哎，二位嘛，他批了的。然后看了呀，你是空，你是空的，完全让你拖拉的，滴滴带过去的业务批了我标。然后看了呀，过。
ทำไมน้องว่าบ่เนาะชิจงจะจังบ่ชิจงจะจังได้บ่มาสิเลยแต่ยังคนนี้เราสิเลยดีมะน้าวิโรมันนี่อะไรคุณล้านนี่วิโรก้าชิสิเดี๋ยวนี้จีดีเต็นอะไรที่เดี๋ยวนี้ปัตตาบีที่จะตีบิวเจดอมยาเดียบ่เอสเอสเอ็มยาวไปเนี่ยสุยาจามาสัตย์เย็นเนี่ยสัตย์เย็นนี่รีกาเลยมันชูมิวเนี่ยด้วยมาได้บ่รีพิเคบาร์เลยที่ได้บ่เนี่ยปัตตาบีเอสเอสพีบีเอสเอสเอ็มยาวไปเนี่ยทุกทุกด้วยมู สักคนสั่งก้าวสั่งเนี่ยกูสิเลยไปหาเนี่ยพี่เจ้ากูตัวยาวบีสุนุ่ยนี่สิเนี่ยเช้าเย็นนี่มาแต่บัวทำมันพิเคราบ้าแล้วตลอดพี่นี่เนี่ยแต่บัวรีจะใส่ในบัวด้วยฉันจะพูดเบิกกับพี่จางซูยิ่งใช้ภาษาอีหลงอังกอมดีดูอุกทารีพี่เดียพี่จางซูวันจีอู่อังเมเนอุดงซอสีกูจังจ้าทารีลูกสักคนสั่งก้าวบ้าเลยแต่ยังได้ทำพี่เดียสุดาก็ติดต่อกันเลยขนาดมูวูนอกเล่นจีดีเลยอยู่แล้วสุดาเลยติดกันเลยขนาดมูวู
แล้วเราจะรู้ว่าวันที่เราไปบูรณะเราต้องยังไงพอสังเอลงงานคอมดีดูกระอู่ของเมนดูกระอู่เต็งโซซิบูจะรู้อินิปูท่าเลยแต่เราวันก็ตามไปบ้านเลยเนาะจะรู้ว่าเลยในงานอีเจตนาหูในงานนี้เนี่ยพิชิตจะมาเลยในงานอีเจตนาเลยหูซีนี้เนี่ยพิชิตเราไม่อยากอุศรันเนี่ยป้องชอบเสียจ้าฟ้าเด็ดดูจากเกดีเนาะฉันพี่จุดใจปาร์ตี้
เอสเอสพีบีเนี่ยดีกว่าสุดท้ายสองยันนี่เลยปีหลังสุดยิ่งใช้พอสองยันลงงานกองดีดูกระทะอุตินโซฮาอู่อังเมนเนตไทม์เอ็มบีใจบริจะสั่งยืดด้วยสองยันนี่เลยลูกดาวินชิดูจะอู่กับคุโรปิอบาร์เลยยิ่งไม่เลยอบาร์เลยดีกว่าจะเป็นประเทศวิโรว่าอบาอู่อังเมนเนตดูเนี่ยยิ่งนั้นวิโรจำได้กูเปลี่ยนยาวเองเปลี่ยนเปล่าวิโรจ้าเลี้ยวคุณยิ่งนั้นสองยันเลยก็เลี้ยวเนี่ยบาร์เลย
เอสเอสเอ็มยาวไปเนี่ยสัวจามาเนี่ยท้องที่สันนักคุณเนี่ยเนี่ยสามใบงาสับบีพี่ก็จะเสกเก็บไปไหมที่รู้ตัวดูบินยาวไปแต่บัวบ่เนื้อส่งที่อาจจะเล่าพี่บัวเก็บบาร์เลยที่ยาไปเนี่ยดีมาหรอฉันพี่เนี่ยยาวไปเป็นมาจะอังคอปลอมยูดาลมยาวยจะพูดเนี่ยสัวจะดูยจามาแต่บัวรีจะได้สุดลูกพี่บัวนี่บาร์เลยกูมองส่วนใหญ่ที่เป็นผู้จับบาสินทั้ง ชาวไทยในงานดีมีมาช่วยพี่ลูกตมารีเนตสายเนตรินทบุกุลเต็มยามบีบามะไทยในงานมาสิตะกันอาณาเต็มพีเรนเอาเมื่อมาในงานดารีป่าวเวนช่วยพี่ลูกตมารีเอตเตียวเวนลูกลูกกันกันและมาดูทบีเรลงงานสินวิมาจันจามุเรศิเกบีเมอคุณเอาส่งลงงานวิพี่บีโรซาเจนีบาบีปังกามโยนิกามเมื่อมาในงานดารีมีอาพี่ลูกลูกกันยามฮาเชนยามมาส่วนเลยที่กันนี้มาเวลูกตมาทำกันนั่นเนี่ยชีบีเตียวเวนนิทานกันเนี่ยลูกลูกกันกันและมาดูทบีนีรับวะ
พี่สงรอท่านเชื่อใจพี่วิธีนี้ต้องไม่เอี่ยมากระตุ้นพี่ปุ๊บทาวาเลยใช่แต่พักก็เป็นอย่างนี้แต่พักก็เสียงสีเลยลูกลูกคุณเล่นมาดีกว่าท่านสุยาก็บางครั้งมีอันนี้ก็มหาชัยเดต้ามาสัตย์ทุกปีนี่ละจ้าท่านเนี่ยชี้ชี้เลยลูกตมารีฮะเล่นมาดีสัตย์ลูกเนี่ยพี่ป่าเลยเชื่อพี่ลูกตมาคุยกันยังเอากระทะอ้วนจ้ากันรอตุ้มยันตัวแก่เลยยังเว้งอ่ะคุณลูกพี่ป่าเลยแล้วที่นี่ทำงานจีบเราก็ลูกยี่ตู้น้องหนึ่งอารมณ์จ้า
ဒီလက်ရှိအနာသိန်းစစ်ကောင်းဆောင်ရကဘာကိုတရားဝင်ပြအောင်သူပြောတဲ့မင်းကုန်းနေတယ်ခင်ဗျာဒီလက်ရှိအနာသိန်းစစ်ကောင်းဆောင်ရကဘာကိုတရားဝင်ပြအောင်သူပြောတဲ့မင်းကုန်းနေတယ်မှာအားရချင်းရချင်ရှိပါတယ်အဲ့တော့သူတကယ်လက်တွေ့လုံးမဲ့လက္ခဏာလည်းတွေ့တယ်နောက်အလုပ်လုပ်တာလည်းလက်နေမြန်ဖြတ်လက်ပြီးမှချက်ချင်းကတ်တီထွက်ပြီးမှနောက်အများစုကြီးလက်ခံမဲ့လုံးဒီကလုံးဖို့တကူအားတက်တေလုံးနေတာ မ်မတ်ဦးဝင်းမောင်ကပြောပြပါတယ်
ဘာသာပြောရဲကိုလိုဒီမာရီလိုလိုကျေကျေစီးချမ်းတယ်နေနှစ်လားဒီလည်းနှစ်လားပေါ့ဒီကမကလည်းတို့ incentive တိုးပေးလို့ရှိမှာပါအဲဒီကနေလို့ရတာပါအဲ့ကလာတွင်းမှာကျွန်တော်တို့နိုင်ငံဒီစာစုလို့ပို့လို့ဘာပါမလို့ပို့လို့နော်အဲ့ဒါပြီးလို့ဒီလေးနဲ့အလိုလိုကိုတို့ဆက်စုနေကြပါပါတို့ဆက်စုနေကြမှာဒီကြပါဘူးဒီလိုဒီမာရီဦးကောင်းနဲ့နှစ်လားအတွင်းနဲ့ဒီလိုဦးကောင်းတက်တက်လာလာလို့ရအောင်ထုတ်ပြထားတာ
ဒီနေ့မှာပဲအလုတ်သမားအတော်များများက3လတာကုန်ကြဈေးကိုသာတွင်းပြီးအလုတ်လုတ်ခွင့်လက်မှတ်တွေလောက်ကြတာနဲ့ပတ်သက်လို့အလုတ်သမားခေါင်းဆောင်တူဦးဖြစ်တဲ့ကိုခိုင်ကြီးကတော့အခုလိုပြောပြပါဗျာ
။အ ခုလည်းတလောအလုပ်မှားရတော့ဗျာ၃လပဲသူကနေလုံးလုံးကိုလက်မှတ်ကို၃လပဲလုပ်တယ်နေခံကတော့တစ်နှစ်လုပ်တယ်၃လပဲသူတို့ကအချိန်မျိုးရောက်ဒီတစ်ခါနေအပြင်သွားမယ်ဆိုသူတို့ကကြိုးတင်ပြင်ဆင်ထားတာပေါ့ဗျာသူတို့က၃လဆိုရင်သူတို့အခြားတစ်ခုကြောင်းဝင်ရှိတယ်ပေါ့နော်၃လမပြင်ကြောင်းလို့မရဘူးကသူကိုယ်တည်းအလိုလာတာငွေရတကယ်လုံးရှိတစ်နှစ်လုပ်ခွင့်ရှိတယ်ခင်ဗျာတလားကမပုံတင်ပါတလားကလုံးပါမပြီးရလို့နောက်လာတလားမှမပုံတင်လို့မပြီးနောက်လာမှရက်သုံးနဲ့တူပြီးတော့လုပ်ပေးမယ်အားလုံးလုံးလုံးကနှစ်လပဲရှိတယ်
ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူထားတဲ့တာမန်နိုင်ငံကူးလက်မှတ်တွေကိုမတ်လလောက်ကတည်းကမြန်မာအစိုးရကလှုပ်ပေးနေပေမဲ့နိုင်ငံသားစီစီရေးကတ်နဲ့သံကောင်းစည်းပြနိုင်မှသာအဆင်ပြေနိုင်တဲ့အတွက်တာမန်နိုင်ငံကူးလက်မှတ်လောက်ရတာတွေဟာရွှေပြောင်းလုပ်သမားတွေအတွက်အခက်အခဲတွေရှိနေတယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့ဆိုပါတယ
်တာမန်နိုင်ငံကူးလက်မှတ်အစီအစဉ်ဟာအခုထိမရွေ့နိုင်သေးဘူးတန်းချီပြီးတော့လင်းနေတက်တန်တူအမေကေကြထောင်ကနန်းပဲနေပြီးတော့မြန်မာအစိုးရကပြန်ပြီးတော့တက်တန်းဆက်နိုင်သေးတယ်။ဘာကြောင့်လဲ။မှတ်မှုနေတဲ့တကောင်စီရင်ပဲတောင်းနေတယ
်။လောလောဆယ်ထိုင်းစစ်အစိုးရကလုတ်ပေးနေတဲ့နေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်လက်မှတ်ဟာအဖမ်းဆီးမရှိအောင်တရားဝင်မှုရှိအောင်လုပ်တာဖြစ်တယ်ဆိုပြီးအလုပ်သမားရေးလှုပ်ဆောင်နေတဲ့လူထုအခြေပြုအဖွဲ့အစည်းတွေကတော့ဆိုပါတယ်။ဒါပေမဲ့ဒီလက်မှတ်နဲ့ပဲနေထိုင်လို့ရမရဆိုတာကတော့နှစ်နိုင်ငံအစိုးရတွေရဲ့ညှိနှိုင်းမှုအပေါ်မှာသာမူတည်မှာဖြစ်ပြီးခရီးသွားလာရေးအတွက်ကတော့အကန့်အသတ်တွေရှိနေဦးမှာဖြစ်ပါတယ်။ဒီလက်မှတ်ဟာထိုင်းဥပဒေအရအလုပ်ရှင်ကနေရဲဌာနမှာတောရောက်ခွင့်တောင်းပြီးခရီးသွားလာခွင့်တင်ပြတောင်းဆိုမယ်ဆိုရင်တော့ခွင့်ပြုနိုင်ပေမဲ့မြန်မာလူသမားတွေအတွက်အလုပ်ရှင်ကဒီလိုလုပ်ပေးနိုင်ဖို့ကတော့အခြေအနေမရှိဘူးဆိုပြီးအလုပ်သမားရေးလှုပ်ဆောင်နေသူတွေကပြောပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းလူသမားတရားဝင်ကတရားမဝင်မှာနှစ်တန်းခွဲကနေသုံးတန်းလောက်ရှိနိုင်တယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းနေပြီးအလုပ်သမားရေးလှုပ်ဆောင်နေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတော့၄တန်းလောက်ထိရှိနိုင်တယ်ဆိုပြီးခန့်မှန်းထားတာပါ။တရားဝင်လက်မှတ်လုပ်သူက၁.၈တန်းလောက်သာလှုပ်ထားတဲ့အတွက်ကျန်တာတွေကတရားမဝင်နေထိုင်နေတယ်ဆိုပြီးထိုင်းအစိုးရကမှတ်ထားတာဖြစ်ပါတယ်ရှင
်။မအေးအေးမာရဲ့သတင်းပြဖို့ချက်ပါရှင်။တနင်္လာနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။အခုကတော့သတင်းချင်းချုပ်ကိုမအေးသန္နာကျော်ကကြီးညာပေးပါမယ်ရှင
်။အီရန်နိုင်ငံနဲ့ဆီးရီးယားနယ်စပ်မှာအစ္စလာမ်နိုင်ငံတော်တခုထူထောင်มาတယ်ဆိုပြီးတော့ကြီးညာထားတဲ့ဆူနီစစ်သွေးကြွားတွေရဲ့ထိန်းချုပ်မှုအောက်ကနေမြောက်ပိုင်းကတီဂရစ်မြို့ပြန်လည်ရရှိဖို့အတွက်အီရန်စစ်လေရင်တွေမနေ့ကညတော့ကဝေဟင်းကနေတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့ကြပါတယ်။အီရန်အစ္စလာမစ်နိုင်ငံတော်နဲ့ The 11 ISIS စစ်သွေးကြွားတွေကဇွန်လပိုင်းတွေကတင်းယူခဲ့တဲ့မြို့အများပြားထဲမှာအပါအဝင်ဖြစ်တဲ့ဒီဂရီမြို့မှာဒီကနေ့လဲတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေဆဲဖြစ်ပါတယ်။တရုတ်နိုင်ငံရဲ့အဓိကစိုးရိမ်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံကအကူအညီသွားမှာဖြစ်တဲ့အကြောင်းမြန်မာအစိုးရသမ္မတဦးသိန်းစိန်ကတရုတ်နိုင်ငံခီးစဉ်တွင်မှဂရီဘေးပြောဆိုခဲ့တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Homely က VOA ကိုပြောသွားခဲ့ပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့အဓိကစိုးရိမ်မှုတွေဟာဘာတွေလဲဆိုတာတော့နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကရှင်းရှင်းလင်းလင်းပြောမသွားခဲ့ပါဘူး။အခုတစ်ပတ်အတွင်းမှာဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးJulia Bishop မြန်မာနိုင်ငံနဲ့လာအိုနိုင်ငံတွေကိုပထမဦးဆုံးအကြိမ်သွားရောက်မယ်လို့ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ပါတယ်။မြန်မာနိုင်ငံကိုအင်္ဂါနေ့မှာရောက်ရှိမယ်လို့နှစ်ရက်ကြာလည်ပတ်မယ်ဆိုပြီးတော့ဒီဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရှိသူကပြောပါတယ်။မြန်မာနိုင်ငံမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အပါအဝင်သမ္မတဦးသိန်းစိန်နဲ့မြန်မာအစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံမယ်လို့ပြောပါတယ်ရှင်။
သတင်းချင်းချုပ်ကိုမအေးသန္တာကျော်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ်ရှင် VOA မေကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်တွေပြီးမှတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Isha Set 7 ဂျူရုကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.